ုတ်ကဲ့ခင်ဗျာမနေ့ညနေပိုင်းကရခိုင်ပြည်နယ်ပေါတော်မြို့နယ်မွတ်စလင်ဒုက္ခသည်စခန်းမှာမိလောင်မှုဖြစ်ပွားခဲ့တယ်လို့သိရပါတယ်ခင်ဗျာအချင်းတွေကိုပြောပြပေးပါခင်ဗျာ
အဲမွတ်စလင်တွေအများကြီးဆိုတော့သူကတော့ကိုကကေဇေးကြီးစခန်းပေါ့လေကေဇေးကြီးခိုင်ပေါတော်မြို့နယ်ကအချင်းကြီးပြင်ကေဇေးကြီးစခန်းမှာသူတို့အဲ23ရက်နေရာပေါ့မနေ့ရပေါ့3နိုင်ခွဲချိန်လောက်ကနေပြီးတော့သူတို့ပါတယ်စုပေါင်းမိဖို့ရှိတယ်လှုပ်ထားပေးတာတော်စုပေါင်းမိဖို့ဆိုရင်မဲ့ဟွာလောက်ရှိတာပေါ့15ပြ20ပြ20လောက်တော့ရှိတာပေါ့
23နိုင်ခွဲဆိုမနေ့ညနေပိုင်းလားခင်ဗျာ
ညနေပိုင်း3နာရီခွဲလောက်ကဆက်လောင်းတာအဲဒီသူတို့စူပေါင်းထမင်းချက်တဲ့အဆောင်လုံးလောက်ကနေဆက်ပြီးတော့လောင်းတာ15ပြီ10ပြီရှိတယ်အဲဒီဝိုင်းမီးဖို့တွေလောက်ထားပြီးတာလေအဲဒီကနေပြီးတော့မှဆက်ပြီးလောင်းတာပေ40ပေ30 45ပြီ30ရှိတဲ့တဲ10လုံးပါပါတယ်နောက်တဲတန်းလာနောက်ထပ်10နောက်ထပ်30 20ရလဲ10လုံးပေါ့အ
ားလုံးမလည်းလုံးလောက်များပါသွားလဲခင်ဗျအင်ဂျီကအ
နည်းဆုံးအားလုံးကတော့အင်ဂျီတဲတန်းတဲတန်းရပေါ့တန်းရ10လုံးပေါ့
ဟုတ်ကဲ့လူထိခိုက်မှုများရှိလားခင်ဗျာ
လူထိခိုက်မှုတော့မရှိပါဘူး
ဟုတ်ကဲ့ဒါညနေပိုင်းတည့်ရက်ချိန်မှာကျွန်တော်ဘယ်လောက်ကြကြမီးလောင်သွားပြီဘယ်ချိန်မှာပြန်ငိမ့်တဲ့နယ်လေခင်ဗျ
3နာရီခွဲကလောင်တာဟောပေါ့တနားလောက်ပဲလောင်ပါတနားကြော်ကြော်လောက်ပေါ့16နာရီခွဲမှာတော့မီးငိမ့်သွားတယ
်ဟုတ်ကဲ့ဒါဆိုအရင်အကြီးကျယ်တော့ဖြစ်မသွားဘူးပေါ့ဆရာ
အကြီးကျယ်တော့ဖြစ်ပါဘူးသူကသူတို့ကတော့အဲ့ဒီမှာကျွန်တော်တို့သွန်မိုးတွေကိုသွန်မိုးထရန်ကဆိုတော့လည်းနည်းနည်းနေနည်းနည်းလေးပြင်းတဲ့ချိန်တော့လည်းပါသွားတဲ့သဘောရှိပါတယ
်ဟုတ်ကဲ့လူထိခိုက်ဒဏ်ရာမှုရောရှိလားခင်ဗ
ျလူထိခိုက်ဒဏ်ရာမှုမရှိပါဘူးခင်ဗ
ျအဲ့ဒီချိန်နဲ့ပတ်သက်ပြီးတော့ကျွန်တော်ရခိုင်ပြည်နယ်ဆိုးကဘယ်လိုလှုပ်ဆောင်မှုတွေရှိလဲခင်ဗျ
အဲမီးလောင်တာတည်တယ်နဲ့အဲ့ဒီကဒီပေါတော်မြို့နယ်မြို့နယ်အုပ်ချုပ်ရေးမှူးနယ်သူတို့တာဝန်ရှိတဲ့လူတွေကချက်ချင်းသူတို့သွားကြတယ်။ငါအဲသွားပြီးတော့ချက်ချင်းသူတို့လိုအပ်တဲ့ဒေသရောက်ပြီးတယ်ဒီနေ့မနေ့မှာတော့ဟွာလုံနယ်ဝင်ကြီးနဲ့ဒီလူကယ်ပြန်အဖွဲ့တွေသွားပြီးတော့ဒီလိုအပ်တဲ့ပစ္စည်းတွေကိုထုတ်ပေးတာပေါ့။အဲ့ဒီမှာရှိတဲ့ဟိုမီးဝေးဒုက္ခမီးဝေးတင်းနဲ့ဟို126ဦးထိလောင်စုပေါ့။သွားပြီးတော့ဒီနေ့ဗာဒီပေးခဲ့လဲဆိုတော့ဆန်ရယ်စားသုံးစီရယ်ကလဲပဲတဲ့အဲ့ဒါဒီပေးခဲ့တယ
်။ဟုတ်ကဲ့ခင်ဗျာသူတို့ကဘာတခြားလိုအပ်ချက်တွေများရှိနေသေးလဲခင်ဗျာ
။ကျန်တော့အဝိထရီလေဒီလူကပြန်ပေးဖို့တခါတည်းပါသွားလေဒီနေ့မှရှိတဲ့ဟိုလက်သမားပစ္စည်းတွေပါဒီရောပေါ့ဒီမှာသူတို့နဲ့ပတ်သက်တဲ့အိမ်တော်စုပစ္စည်း5မျိုးဆိုတော့အဲ့မဲ့အိမ်တော်စုပေါင်းအဲ့တရားကျော်အတွက်ကိုလည်းတခါတည်းပေးခဲ့တယ
်။ဟိုဆရာမီးလောင်တာအဓိကဘယ်အကြောင်းရင်းကြောင့်လဲခင်ဗျာ
။အဓိကတော့သူတို့မီးကျွေးမီးကြံပေါ့သူတို့မီးမယိုသေးတဲ့သဘောပဲဖြစ်ပါတယ်။ရင်ငါလည်းဒီပေါက်တော့မှလည်းဒါနဲ့ဆိုရင်ရင်ပေါက်တော့ဒီဘက်ကဆက်ခါမှလည်းတခါဖြစ်ပြီးပြီ။အဲ့လိုပဲသူမီးချက်စမင်းချက်ရင်းနဲ့အဲ့ဟိုဆက်လောင်တာလေးဖြစ်တာ
။ဟုတ်ကဲ့ခင်ဗျာခုလိုပဲနွေးပေါက်ရာစီမှာခုလိုပဲမီးလောင်မှုဖြစ်အောင်လို့သူတို့ဘာတွေများဆရာတို့ပဲလှုပ်ဆောင်သွားဖို့အစီအစဉ်ရှိလဲခင်ဗျာ။
မင်းမလောင်တော့အတိကတော့သူတို့မီးယုတ်သေးဖို့လိုတာပေါ့ဒီမှာထက်မဲ့ဆိုရင်ရေတို့ဘာလို့တော့ဘေးနားမှာဆင်းနေရှိမနောက်သူတို့ကလည်းဟိုရှင်းရှင်းပြောရင်တော့လူကြီးချက်တာမျိုးပဲနဲ့ကလေးတွေချက်တာများတယ
်ဟုတ်ကဲ့
လူကြီးရောလူပဲချက်ချက်ပေါ့မီးပေးဖို့တော့တကယ်ကြူးဆိုင်ရင်တော့တိုင်မီးလောင်မှုကပြည့်နေစရာအကြောင်းမရှိဘူးအဲ့လိုမှမဟုတ်ဘူးဆိုတော့ဘယ်များပြည့်လောင်မှာပဲမီးရတော့
ဟုတ်ကဲ့ခင်ဗျအဲ့ဒီမှာဒုက္ခတွေဥည်ဘယ်လောက်လောက်များရှိလဲခင်ဗျအ
တိကတော့မရှိဘူးဒါပေမဲ့အခုလောင်တဲ့လူကြီးဟာလည်းအိမ်တော်စုကလည်းတရားနဲ့တရားနဲ့6ရင်ပေါ့လူကြီးကတော့450လောက်တော့ရှိမယ်ဒီမှာအဲ့အိမ်တော်တရား6စုတဲ့ဒီမှာလောလောဆယ်တော့မူကတည်းကနေရာချလာပြီးခဲ့တယ်။စောက်ဦးတွေကိုလည်းကြာပြီနဲ့သူကနေပြန်စောက်ပေးဖို့ဒါသူတို့ကြည့်ပြီးတော့ဒီနေ့ဟိုလုံနေဝင်းကြီးနဲ့လူကယ်ပြန်ဖွဲ့သွားပြီးတော့လိုအပ်တဲ့ဒီကိုဆောင်ရွက်ပေးခဲ့တယ်လေ
။ဟုတ်ကဲ့ဒါသူတို့ရိုက်တဲတွေထိုးပြီးခုနေရာမဲ့နေထားပါဆရာ
။ဟုတ်ကဲ့လောလောဆယ်တော့ဒီမှာသူတို့ရွက်ချင်တဲ့နဲ့ထိုးပေးဖို့လုတ်ထားခဲ့တယ်ပြီးလို့ရင်တော့ဒီအစာအုပ်ကိုပြန်စောက်ပေးမှာပေါ့
ဟုတ်ကဲ့တခြားဘယ်ဖွဲ့စည်းတွေဝင်ကူညီပေးတာရှိလဲခင်ဗျအကြက်ဖွဲ့စည်း
တွေလောလောဆယ်တော့ကျွန်တော်တို့ပြည်နယ်ဆိုရတဲ့လူကြံဖွဲ့ပဲရှိပါသေးတယ်
ဆရာဦးမြအောင် RFA ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါဟုတ်ကဲ့ပါ